ကာဇာတောင်ပိုင်းကရာဖာမြို့ကိုမြေပြင်ကနေထိုးစစ်မဆင်ခင်ဒေသခံအရဲသားတွေကိုဘေးလွတ်ရာပို့ပေးနိုင်အောင်ပြင်ဆင်ဖို့အတွက်အစ္စရေးစစ်တပ်ကိုညွှန်ကြားခဲ့တယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတောက်ကြနေမှာပြောပါတယ်။ရာဖာမှာရှိတဲ့ဟာမတ်စ်တိုင်ရင်၄ဦးကိုဖယ်ရှားမှသာအခုစစ်ပွဲရဲ့ရည်ရွယ်ချက်အောင်မြင်နိုင်တယ်လို့ဝန်ကြီးချုပ်ကကြေညာချက်မှာပြောပင်မယ်။ဒီလိုရာဖာကိုအလုံးရင်းနဲ့တိုက်ခိုက်ဖို့ဆိုတာအရဲသားတွေကိုအဲ့ဒီနေရာကရွှေ့ပေးဖို့လိုအပ်တာဖြစ်ပါတယ်။ဒီလိုဟာမတ်စ်တရင်တွေချိန်မုံမုံနဲ့အရတားတွေဖယ်ရှားရေးအစီအစဉ်ကိုသူ့ရဲ့ဝန်ကြီးများအဖွဲ့ကိုတင်သွင်းဖို့အတွက်အစ္စရေးကာကွယ်တပ်ဖွဲ့ကိုညွှန်ကြားထားတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ပါလက်စတိုင်းသားတပ်သန်းချော်တွေအကာအကွယ်ပေးမဲ့အစီအစဉ်မရှိဘဲနဲ့ရာဖာကိုဝင်ပြီးမတိုက်ဖို့အစ္စရေးကိုအမေရိကန်သမ္မတအင်ဂျူကလည်းတတိပေးချက်ထွက်လာပြီးနိုင်ပိုင်းတွင်မှာပဲအခုလိုဝန်ကြီးချုပ်ကညွှန်ကြားလိုက်တာဖြစ်ပါတယ်။ပါလက်စတိုင်းသားတစ်သက်သမား၄သန်းချော်ကိုဘယ်နေရာရွှေ့ပေးမယ်ဆိုတာနဲ့ဒီအစီအစဉ်ကိုဘယ်ချိန်ဆမယ်ဆိုတာကိုတော့ကြေညာချက်မှမဖော်ပြပါဘူး။ကုလသမဂ္ဂအရာရှိတွေကတော့ဂါဇာမှာလုံခြုံစိတ်ချရတဲ့နေရာဆိုတာမရှိဘူးလို့ထပ်တလဲလဲပြောနေကြပါတယ်။